မြန်မာနိုင်ငံကိုဝိတ်ကယောဂါကာလအတွင်းဆက်ရောင်အလုပ်ရုံတွေရဲ့အလုပ်တမအရေးလှောက်ရှားသူတွေကပြောပါတယ်ကျွန်မအကနွန်ပါကယောဂါကာကွယ်ထိန်းချုပ်ရေးတတ်မှတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ကြောင်ခွင့်ပြုလိုက်ပြီးနောက်တိုင်းနယ်ပြည်နယ်စစ်ရုံးတချို့မှာယောဂါကူးစက်မှုတွေဖြစ်ပေါ်လာပါတယ်
ကိုဝိတ်ဒုတိယလှိုင်းကာလမှာအလုပ်သမားဝင်ကြီးဌာနအလုပ်သမားအရေးလှောက်ရှားသူတွေအပါအဝင်၃ဖွဲ့ဆိုင်ရာဆွေးနွေးရမှာဝင်ကြီးဌာနကပေးတဲ့စည်ရဲ့အရာယောဂါပိုကူးစက်ခံရတဲ့အလုပ်သမားပေါင်း၈၀၀၀ကျော်ရှိတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်လက်ထောက်အထွေထွေအသွင်းရေးမှူးတော်ဖြိုးစန္ဒဆိုကပြောပါတယ်အလုပ်သမားဝင်ကြီးဌာနကပေးတဲ့စည်ရဲ့
ဆက်ရုံအလို့ရုံမှာတိတ်မရှိခဲ့ဘူးသုံးရာကျော်လောက်ပဲကွန်ဖာမ်ကိစ္စရှိခဲ့တာဆိုတော့အဲ့ခါကတော့ဆက်ရုံအလို့ရုံမှာကကျမတို့တွေ့ရဆိုတာကတယောက်စားနှစ်ယောက်စားပဲတွေ့ခဲ့တာပေါ့နော်။
အခုဒီဒူးရလိုက်မှာကျတော့ကျမတို့ဒါအလုတ်သမားဝင်ကြီးဌာနကနေပြီးတော့ကျတော့သုံးဝင်းတိုင်းမှာပြောကြားတဲ့သတင်းရတော့၈000ကျော်သွားပြီ။ဆက်ရုံတွေမှာကွန်ဝေကူးဆက်ခံရတဲ့အလုတ်သမားတွေပို့သွဲ့လူနာနဲ့ထိတွေ့ခဲ့တဲ့အလုတ်သမားတွေအလုတ်မစင်းနိုင်တဲ့ကာလအတွင်းမှာဆက်ရုံကလောက်ခလက်စာဖြတ်တောက်တာလူမှုဖူလုံကြီးခန်းစားခွင့်အပြည့်အဝမရတာတွေလည်းရှိနေတယ်လို့အလုတ်သမားလှုပ်ရှားသူတွေကပြ ာဖြစ်သွားသူကိုစည်ရင်ပြုတ်ထားတာကုဆတ်သူပေါင်း140ကျော်ရှိပြီးကုဆတ်ခံရတဲ့အလုတ္တမအများစုမှာကအတူစီချင်းခမင်းစားချင်းမှာကုဆတ်ခံရတယ်လို့ယူဆရကြောင်းစည်ရင်ပြုတ်စုထားသူ IWFN တာဝန်ခံဦးမင်းသိန်းဟန်ကပြောပါတယ
်ဆေးရုံဆေးရုံမှာကျွန်တော်ဒီ positive ဒုနာ143ဦးပေါ့နော်ရှိထားတာခမင်းစားတော့မှာခမင်းအတူစားကြတဲ့ခါမှာဟိုသူတို့အဲ့ဒီကနေပြီးတော့မှာဖြစ်နိုင်ကြများရည်ပြောတာနော်ဟိုတီးကြကြတော့အဲ့ရကူးရလို့တော့မဟုတ်ဘူးကောနော်ဒါပေမဲ့ positive လူနာရှိရဲအဲ့ positive လူနာနဲ့ဒီတယောက်เนี่ยသမင်းတူစားတယ်ဆိုတော့သူက positive ဖြစ်သွားပြီးတော့ quarantine ဝင်သွားပြီးရဲ့ရဲ့အနေငယ်တည်းမှာပဲသူနဲ့တူသမင်းစားခဲ့တဲ့သူက positive ထပ်ဖြစ်တယ်ပေါ့ဒါဆိုသူနဲ့တူသမင်းစားလို့ကူးရလို့ကျွန်တော်တို့ကဟိုယူစားတာပေါ့နော
်လိုင်းတရာမြို့နယ်မှာဒီကနေ့အထိကိုဝေယောဂါပေါ်အတီးပြူလူနာ3532ဦးထဲမှာဆက်ရအလုတ္တမတွေက1200ကျော်ရှိနေတာကြောင့်အလုတ်ရှင်အလုတ္တမတွေကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံအတိုင်းလိုက်နာကြဖို့လိုအပ်တယ်လို့မြို့နယ်ပြည်သူ့ကျန်းမာရေးနယ်ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကတတိပေးပြောဆိုပါတယ
်အလုတ်ချိန်မှာပေါ့နော်မတ်တက်ဖို့နဲ့လက်ခဏခဏဆေးဖို့ပေါ့နော်အဓိကကျမတို့ကအလုတ်ချိန်မှာပေါ့နော်သမင်းစားတဲ့အချိန်မှာဟိုပါတယောက်နဲ့တယောက်ပေါ့နော်သမင်းတူတူမစားဖို့ပေါ့နော်အမသမီးစားတဲ့အချိန်မှာကြာကျမတို့ကမဆစ်ဘလို့မတက်လို့မရဘူးလေ။ပကားလို့ဆုံပြောပြီးတော့မစားဖို့ပေါ့နော်အမ။အဲပြီးလို့ရှိရင်ဘလို့လောက်အောင်တက်နိုင်လို့ရှိရင်စီဆက်ရုံလောက်ရုံပိုင်ရှင်ကြီးကမနှချင်းဆိုင်ပြီးတော့အလုံးမလုံးစေဖို့ပေါ့နော်။လုံသမားတွေကိုပေါ့။ဒါကြလို့လောက်ရမယ်ဆိုလို့ရှိရင်လည်း6ပေလောက်ခွာပြီးတော့ဟိုပါ fish ပေါ့နော်။မဆစ်မကပဲနဲ့ fish ကတက်ပြီးတော့တုပ်ဖို့အတွက်ကျမတို့ကအကြံပြုပါတယ်ပေါ့နော်။နောက်တစ်ခုကကြတော့ ferry စီးတဲ့အချိန်မှာလည်းပေါ့နော်။ကျမတို့သတ်မှတ်ထားတဲ့ပုံစံလေးတွေရှိတယ်ပေါ့နော်။လိုက်နာဖို့အတွက်အကြံပြုချင်ပါတယ်မကြီးနော်။
ဆက်ရောင်တွေမှာအကျော်ပိုးလုတ်တဲ့ကားတွေမှာလည်းလမ်းညွန်ချက်တွေကိုလိုက်နာမှုအားနည်းနေရတဲ့ရှိသလိုလုပ်ငန်းခွင်မှာလည်းတတ်မှတ်ထားတဲ့အကွာအဝေးအတိုင်းအလုပ်လုပ်ဖို့အားနည်းနေစေဖြစ်တာကြောင့်ယောဂါကူးစက်မှုအန္တရာယ်ကြုံတွေ့နေရတယ်လို့လည်းပြောပါရယ်အလုပ်သမားတွေယောဂါကူးစက်မှုနှုန်းမီးတက်လာနေတာကြောင့်ဆက်ရောင်အလုပ်ရုံတွေကိုစစ်စစ်ထိန်းချောင်းပေးဖို့အလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကတိုင်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းပေးတာမရှိသေးဘူးလို့အလုပ်သမားတွေကပြောပါရယ်ကိုဝေယောဂါကုသမှုတွေကိုကာကွယ်ထိန်းချုပ်ဖို့ကုသမှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာတချို့မှာအိမ်ပြင်မထွက်ရအမိတ်ထုတ်ထားပေမဲ့ဆက်ရအလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတဲ့အချိန်ထဲမှာပဲအခုလိုအတီးပြုလူနာဖြစ်သွားတာပါကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်